မင်္ဂလာပါခင်ဗျာဒီဒီမမမသားသားစကားများအစီအစဉ်မှာရွေးကောက်ပွဲနီးလာတာနဲ့အမျှမြမနိုင်ငံရေးနယ်ပယ်မှာပြောဆိုကြတဲ့စကားတွေမှတ်သားမိတဲ့စကားတွေကလည်းအတော်များလာတာသတိထားမိပါတယ်ဒီထဲကလက်လှမ်းမိသလောက်စိတ်ဝင်စားစရာစကားတချို့ကိုကောက်နှုတ်ဖောက်သည်ချလိုပါတယ်မြမနိုင်ငံမှာအပြောင်းလဲတွေဖော်ဆောင်လာခဲ့တာဟာကြန့်ခိုင်ဖွံ့ဖြိုးရေးအသင်းကနေပြောင်းလဲရပ်တည်လာခဲ့တဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့ခေါင်းဆောင်တွေဖြစ်ကြောင်းအပြောင်းလဲကိုလက်တွေ့လှုပ်ဆောင်ရမှာမပါသူတွေကမပြောင်းလဲသေးဘူးလို့ပြောဆိုဝေဖန်နေကြတာဖြစ်ကြောင်းပြောင်းလဲလို့သာအမေရိကန်သမ္မတနှစ်ကြိမ်မြန်မာနိုင်ငံကိုရောက်ရှိလာခဲ့တာဖြစ်ပြီးနှစ်ကြိမ်နှခါလာလို့နှခါအနမ်းခံရတဲ့အဖြစ်တောင်ရှိကြောင်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီပူတော်ဥက္ကရာဦးထေးဦးကပြောလိုက်ပါတယ်။အော်တိုဘာ2ရက်နေ့ကဇာတိဟင်္ဒရာမြို့နယ်မှာမဲဆွေစီယုံရေးခီးစဉ်ရောက်ရှိစဉ်ဦးထေးဦးကခုလိုပြောပြတာဖြစ်ပါတယ်
။ကိုရင်ဦးကကျွန်တော်တို့ကိုကုလသမဂ္ဂနေမှာပြည်ပြည်ပြင်းနေတဲ့အရေးကိုတုံ့ပြန်ဆွေးနွေးနေပြီးကျွန်တော်တို့ဒီမှာနဲ့သူ့ရဲ့ငွေကြီးရဲ့ကျွန်တော်တို့ဒီစားဘာဒီဘာကူလာရဲဟုတ်လားနှစ်ကြိမ်ရောလာရဲနှစ်ကြိမ်လာရောဒီနေ့နားခံတော့ဟုတ်လားဒါတော့ကိုယ်ကိုယ်နဲ့ဖြစ်တာဒါသူညီညီဖြစ်တာ
ကျန်းခိုင်ဖွံ့ဖြိုးရေးပါတီသာအနိုင်ရခဲ့ရင်ပါတီရဲ့သမရလောင်းဟာသမရဦးသိန်းစိန်ပဲဖြစ်တယ်လို့တနင်္သာရီတိုင်းမှာလွှတ်တော်ကိုယ်စားလှယ်ဖြစ်ရှင်ပြိုင်နေတဲ့အရင်ကန်ယိုရန်ဒေတာစစ်တိုင်းမူဟောင်းတက်မတော်ရဲ့CYU ဥပိုင် limited ဥက္ခရာဟောင်းနဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းတူဖြစ်သူဦးခင်စောဦးကထုတ်ဖော်ပြောကြားလိုက်ပါတယ်။တခြားပြိုင်ဘက်ပါတီမှာသမရလောင်းထုတ်ဖော်မပြောနိုင်သေးပေမဲ့လို့ကြန့်ခိုင်ရေးဖွံ့ဖြိုးရေးပါတီရဲ့သမရလောင်းကတော့ဦးသိန်းစိန်ပဲဖြစ်တဲ့အကြောင်းအောက်တိုဘာ5ရက်နေ့ကတနင်္သာရီမြို့နယ်မဲဆွယ်ပွဲမှာဦးခင်စောဦးကအခုလိုပြောကြားတာဖြစ်ပါတယ်
။ဒီကံမျိုးပါတီကအနိုင်ရတော့ဒီသမရဟာဒီကံမျိုးပါတီဥက္ခရာဆိုတော့ရေကြီးတက်ခကျွန်တော်တိုင်ရအောင်ဆီလေးပဲကျွန်စက်နာကြာခိုင်လို့မရဘူးခုနစက်ကြာခိုင်လို့မကြော်ရင်စောပေါ်ပြီဒီစနေရကြတာဒီစနေရခဏနဲ့တော့
မြောင်းနိုင်ငံမှာဘယ်တော့မှမရှိခဲ့ဘူးတဲ့လူမျိုးနွယ်စုတစုကိုတိုင်းရင်းသားအဖြစ်သတ်မှတ်ပြောဆိုဖို့ဘယ်သူကဖြစ်ဖြစ်ဘယ်သူဖီအားပေးပေးကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့ကြန့်ခိုင်ဖွံ့ဖြိုးရေးအစိုးရကတော့ပြက်ပြက်သားသားဘယ်တော့မှလက်မခံကြောင်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီပါတီဗဟိုအတိုင်ပင်ခံဝင်ကြီးအောင်ဦးစိုးတာကပြောကြားလိုက်ပါတယ်မြန်မာလူမျိုးကဘာတီဖို့ပြည်ခိုင်ချိုးကိုမဲပေးဖို့ဆောင်ပုံနဲ့အောက်တိုဘာ၈ရက်နေ့ကမကွေးတိုင်းမကွေးမြို့ပါတီမဲဆွယ်ပွဲအခမ်းအနားမှာဦးစိုးတာကအခုလိုပြောလိုက်တာဖြစ်ပါတယ်
။တို့မြန်မာနိုင်ငံမှာတရားရုံးမျိုးနဲ့စီးမအခမ်းအနားနဲ့စီးတဲ့မျိုးနဲ့ကိုလက်ခံဖို့ဘယ်သူကလည်းဒီဘယ်လိုပဲဒီပြည်ဘယ်လိုပဲနော်ပြဆက်ပေးပေးတို့ပါတီတို့စိုးရမှာတော့
အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကြီးမဘာသာဗဟိုအဖွဲ့ကြီးအနေနဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွက်ရည်တည်ဆောင်ရွက်နေတာမဟုတ်သလို NLD ပါတီကိုစန့်ကျင်ဟောပြောတာဟာလည်းမဘာသာအဖွဲ့ဝင်တဦးတယောက်ရဲ့လှုပ်ဆောင်ချက်သာဖြစ်ပြီးမဘာသာအဖွဲ့ကြီးကိုကိုစားမပြုကြောင်းမဘာသာဗဟိုကဆရာတော်ဦးဓမ္မဘီယာပြောလိုက်ပါတယ်အောက်တိုဘာ2ရက်နေ့ကသတင်းတောက်တွေကိုရှင်းလင်းပြောကြားရမှာအရှင်ဓမ္မဘီယာကအခုလိုမိန့်ကြားရတာဖြစ်ပါတယ်
ဒီခံမျိုးတွေပတ်သက်တာတော့ပါတီမဟုတ်ဘူးဆိုတာလည်းကိုယ်တော့ 100% ပြောရပါတယ်။ကိုယ်လမ်းကြောင်းကိုသွားပြီးတော့ကိုယ့်အနေကိုကုတင်ချက်တွေကိုယ်ခံချက်တွေကိုလုံးလုံးတဲ့တော့ပြည်သူတွေကိုဒီဟာကပြည်ပေါင်းပြည့်ရဲ့ကိုစားပြီးလုပ်ထားတဲ့ပါတီလို့အဲ့ဒါမျိုးကိုအထင်မှားစေဖို့ကိုယ်တော့လည်းဒီနေရာမှာပြန်ပြီးတော့ကြောင်းချပါတယ်။ကိုယ်တို့တန်တာတော်ရဲ့အနေနဲ့ကိုယ်တို့ခဏပြောပါပြီ။ဒီခံမျိုးပဲနိုင်တာအန်တီရီပဲနိုင်တာကိုယ်တော့ကိုယ်ဆိုးရဖို့ဟောတာမှာအဲ့ဒီမှာဗာနဲ့ပြောပါမယ်။တရားမင်းရှင်းပြရမယ်တရားမင်းတရားချစ်ခင်ညီမျိုးရှိရမယ်ကိုလိုကအမေရိကန်သမ္မတရုပ်ဘောက်ကိုတိတိပေါ်ကြဘာလို့ဆိုတော့ကိုဘာမန်းနဲ့တယ်လီကလင်တန်ဆိုတာသမ္မတတိုင်ဘက်ပြီးတော့ကရုပ်ဘောက်ဘက်ပြီးတော့လက်ဆွဲပြီးတော့တယ်လီကလင်တန်ကိုကိုသမ္မတတော်ရုပ်ဘက်တယ်လီကလင်တန်ကိုနိုင်ငံသားရေးဝန်ကြီးခန့်ကိုလိုဒီကလူတက်လို့ရလုံနိုင်မယ်ဆိုရင်ကိုလိုလူမျိုးတွေကတက်လို့စိတ်တတ်တာဝင်နေနိုင်မယ်ဆိုကိုလိုကမှဒီကအရှိတော်အရှာမှာနံပါတ်1တရားမရှိတာကိုဝင်
မြန်မာနိုင်ငံအတွက်အကောင်းဆုံးကိုရွေးချယ်ပါဆိုရင်သမရဦးသိန်းစိန်နဲ့ကြန့်ခိုင်ဖွံ့ဖြိုးရေးအစိုးရကိုပဲရွေးချယ်ရမှာဖြစ်ကြောင်းမန္တလေးမဘာသာဦးဆောင်ဆရာတော်တစ်ပါးဖြစ်တဲ့မစိုးရင်တိုက်တဲ့ဆရာတော်ဦးဝီရသူကပြောလိုက်ပါတယ်။အောက်တိုဘာ၄ရက်နေ့ကရန်ကုန်မှာကျင်းပတဲ့မျိုးဆောင်ဥပဒေအောင်ပွဲအခမ်းအနားမတိုင်မီ Riders သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဦးဝီရသူကအခုလိုမိန့်ကြားရတာဖြစ်ပါတယ်။ Our
laws တို့နဲ့အကောင်းဆုံးကိုရွေးချယ်ပါဆိုရင်တော့ဦးသိန်းစိန်ဦးဆောင်နဲ့အစိုးရကိုပဲရွေးချယ်တာ။တို့တွေကတကားတွေကိုလည်းတစ်ချက်ချင်းဖွင့်နေတယ်ခြေလမ်းတွေကိုလည်းတလမ်းချင်းလှမ်းနေတယ်ဟိုတည်ငြိမ်အေးချမ်းမှုကိုလည်း ကူစားပေးတယ်။ဖွံ့ဖြိုးတိုးတက်ရေးကိုလည်းတွားနေတယ်။မြန်မာနိုင်ငံရဲ့လက်ရှိအနေအထားဒီပုံစံအကောင်းဆုံ
းအမျိုးပါသာသာသနာစောင့်ရှောက်ရေးလှုပ်ဆောင်ကြရမှာတန်ဃာတော်တွေအနေနဲ့နိုင်ငံရေးနယ်တဲကိုမကျွံမိစေဖို့တည်တကူဆရာတော်ဦးညံနေတရာကမိန့်ကြားလိုက်ပါတယ်။အောက်တိုဘာ၄ရက်နေ့ကရန်ကုန်သုဝနအားကစားရုံမှာကျင်းပတဲ့အမျိုးဆောင်ဥပဒေပေါ်ပေါက်လာခြင်းအထိမ့်မှတ်ဂုဏ်ပြုပွဲမှာဆရာတော်ဦးညံနေတရာကအခုလိုမိန့်ကြားရတာဖြစ်ပါတယ်
။တန်ဃာတော်ရှင်မြတ်တွေကနိုင်ငံရေးလှုပ်သလားလို့မေးခွန်းနေမင်းစရာ။တကြွတန်ဃာတော်ရှင်မြတ်တွေကလည်းနည်းနည်းနေကျွန်နေနဲ့တူပါတယ်။နဲ့နဲ့နေချွန်နဲ့ကိုနေတဲ့ကုမ္ပဏီပဲနဲ့သူတစ်ပတ်နေတဲ့ရောက်ပုံရတယ်။အဲဒါကြောင့်အမေးများလဲခံရတယ်အပြစ်တွေလဲခံရတယ်။ညဇောဘုရားရဲ့စကားတခွန်ရှိပါတယ်။မာအသောစရိဘိခဝီစရထပရဝိဒယေသူတစ်ပတ်ဇက်ကျက်ထဲမသွားကြနဲ့ဒါဘုရားစကား
။ရွေးကောက်ပွဲမှာရန်ကုန်အရှေ့ပိုင်းခရိုင်ကော်မူးမြို့နယ်ဒေသခံပြည်သူတွေအနေနဲ့တော်ဆန်းစုကြည်ကိုမဲပေးကြဖို့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်နေတဲ့ဇေကဘာဥခွင့်ရွှေရပြောကြားလိုက်ပါတယ်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်နေရာကဖေရှားခံခဲ့ရတဲ့သူရဥရွှေမန်းနဲ့ခမိခမက်တော်ဆက်သူလည်းဖြစ်တဲ့ဥခွင့်ရွှေဟာလက်ရှိကြန့်ခိုင်ဖွံ့ဖြိုးရေးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်တူဖြစ်ပြီးနောင်တတန်းအတွက်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်အဖြစ်ရွေးကောက်ခံဖို့မဲဆွယ်နေရင်စက်တင်ဘာ30ရက်နေ့ကကော်မူးမြို့နယ်တကူချံကျေးရွာမဲဆွယ်ပွဲမှာအခုလိုပြောကြားရတာဖြစ်ပါတယ်
အခုလေအပွင့်လေးဆုံးပြောရင်အခုကြွေးတော့ပွဲကျွန်တော်လာတာကသူကဒီသူ့ဘက်တော်ကသူ့အဆူပြီးကြပဲသူ့ပြိုင်မှုဆိုတယ်ဘလုံးမပြိုင်မှုမနိုင်နိုင်ဘူးအပြည့်ဟုတ်လားအမျိုးသားလွတ်တော်မှာကျွန်တော်ကျွန်တော်စဉ်းစားပြီးပါနေတဲ့ပြီးပါဒီသူ့လွတ်တော်မှာဒေါ်ဆန်းစုကြည
်လာမယ့်ရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအနိုင်ရရင် NLD အစိုးရဖွဲ့ကိုဥဆောင်သွားမယ်လို့ပါတီဥက္ကဋ္ဌတောင်းဆန်းစုကြည်ကပြောလိုက်ပါတယ်အိန္ဒိယခြေဆိုင်အိန္ဒိယဒူရီရုပ်သံသတင်းဌာနက to the point အစီအစဉ်နဲ့အောက်တိုဘာ9ရက်နေ့ကတွေ့ဆုံမေးမြန်းခန်းမှာဒေါ်ဆန်းစုကြည်ကအခုလိုပြောကြားလိုက်တ
ာပါ But I've made it quite clear that if the NLD wins the elections and we form a government I'm going to be the leader of that government whether or not I'm the president
ရွေးကောက်ပွဲမှာ NLD နိုင်လို့အစိုးရဖွဲ့တဲ့အခါသူ့အနေနဲ့သမရဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေအစိုးရကိုဥဆောင်သွားမှာဖြစ်တဲ့အကြောင်းတိုင်းပြည်ကိုဥဆောင်ဖို့အတွက်သမရဖြစ်စရာမလိုပဲသူမဟာ NLD ပါတီရဲ့ခေါင်းဆောင်ဖြစ်တာကြောင့် NLD အစိုးရကိုသူဥဆောင်မှာဖြစ်ကြောင်းဒေါန်ဆန်းစုကြည်ကပြောကြားပါတယ်ဒီတွဲဆုံမေးမြန်းခန်းမှာပဲရိုဟင်ဂျာအရေးမှာဒေါန်ဆန်းစုကြည်ရေငုံနှုတ်ပိတ်နေတယ်လို့ဝေဖန်ကြားတာတွေရှိတဲ့အပေါ်ဖြေကြားရမှာလဲဒီကိစ္စနဲ့ပတ်သက်လို့ခဏခဏပြောကြားခဲ့ဘူးကြောင်းဒါပေမဲ့ဝေဖန်သူတွေဟာဒီကိစ္စတွေနဲ့ပတ်သက်ပြီးအပြစ်တင်ရှုံချတာမဟုတ်တဲ့အတွက်သူတို့စိတ်မဝင်စားတာဖြစ်ကြောင်းဒီနေရာမှာရခိုင်တိုင်းရင်းသားတွေကလည်းနင့်နာသူတွေဖြစ်တဲ့အတွက်တစ်ဖက်ကိုအသာပေးပြီးဝေဖန်တာတွေမလုပ်နိုင်ကြောင်းဒီနေရာအုပ်စုနှစ်ဖက်စလုံးဟာနှစ်ပေါင်းများစွာအာဏာပိုင်တွေရဲ့ခွဲခြားဖိနှိပ်တာတွေခံခဲ့ရတာဖြစ်ကြောင်းဒေါ်ဆန်းစုကြည်ကပြောကြပါတယ်
။ What people would like to hear are flaming words of condemnation and I'm not out for condemnation. What I'm trying to achieve is reconciliation and we've got to keep
ဒီမှာသူ့အနေနဲ့လူလုံးထွက်ပြပြီးတော့ဝေဖန်ရှုံချတာလုံးမဲ့သူမဟုတ်ကြောင်းသူ့အနေနဲ့နှစ်ဖက်တင့်တင့်မျှတအောင်ပြန်လည်ရင်ကြားစေရေးလှုံ့ဆော်ဖို့သာဖြစ်ကြောင်းဒေါ်ဆန်းစုကြည်ကပြောပါတယ်။အခုတစ်ပတ်မှာမှတ်သားမိတာများသွားတဲ့အတွက်တချို့စကားတွေကိုခြံခဲ့ရပါတယ်။ဒါပေမဲ့နောက်ဆုံးအနေနဲ့ပြုံးစရာစကားနှစ်ခွန်းကိုလည်းအပိတ်အနေနဲ့ဖောက်ဆဲချချင်ပါတယ်။ထူးထူးခြားခြားတိုက်တိုက်ဆိုင်ဆိုင်အောက်တိုဘာ၈ရက်နေ့တရက်ထဲမှာပဲကြန့်ခိုင်ဖွံ့ဖြိုးရေးပါတီခံကောလွှတ်တော်ကိုယ်စားလှယ်ဦးလတ်ဆွေမကွေးမှာပြောတဲ့ဘောလုံးပွဲဥပမာနဲ့ NLD ပါတီအတွက်တနသာရီတိုင်းမှာဟာသာတေးဥဆောင်ဘေလူဝမဲဆွယ်ပြောတဲ့ဘောလုံးပွဲဥမာစကားနှစ်ခွန်းမှာ
ဒီလိုဒီမိုကရေစီစနစ်ကိုသွားရတာဖြစ်တဲ့အတွက်ကျွန်တော်တို့ပြိုင်ဘက်ကောင်းနေနဲ့လည်းကျွန်တော်တွေ့ဆုံကြပါတယ်ကျွန်တော်တို့ကြီးပဲတီးတက်အဲတကောင်နဲ့ပြေးနေတဲ့ချင်းသေးလို့တော့မဖြစ်ချင်ဘူးကျွန်တော်တို့အပြိုင်အဆိုင်လေးနဲ့မှပွဲကကြည့်လာမှာလေနော်ကျွန်တော်တို့မန်ယူနဲ့ရက်ကွက်ပွဲနဲ့ကန်လို့မဖြစ်ဘူးအနည်းဆုံးတော့မန်ယူဆိုရင်မန်စီးတီးလောက်နဲ့ပတ်ကန်မှာကောင်းမလ
ားအခုကကျွန်တော်တို့ကဘောလုံးဝဲတွေပဲကိုကြည့်နေရနှစ်ဖက်အသေးပြိုင်အင်အားကြီးနှစ်ဖက်အသေးပြိုင်မတားနီးစတဲ့ဘာညံပြင်းတဲ့ဘလုံးမကိုနိုင်နေတဲ့အကြောင်းမရှိဘူးဒီဘက်ကအရန်တော်ရဲ့တိုက်စစ်မှုတွေအများကြီးစွာရှိတယ်ဒါပေမဲ့လို့ကြားထဲမှာဒိုင်တုပ်တဲ့လူကကာမဲတော့ချော့ခလေးရွတ်တာပဲချဲအဝါမဟုတ်ဘူးမကန်ရသေးဘူးကျွန်တော်မကန်ရသေးဘူးအဲ့ဒီမကန်ရသေးတာဘုရားအဝါ
အ ခုတော့မမသားသားစကားများစီစဉ်ရအောင်လောက်ပါခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်